တမရဘာရှဲအယ်အာဆပ်ဖြုတ်ချခံရပြီးနောက်ဆီးရီးယားအတွက်အရေးအပါဆုံးကိစ္စကတော့အဖွဲ့အစည်းတွေနဲ့နိုင်ငံရေးအသွင်ကူးပြောင်းမှုဖြစ်တယ်လို့ဆီးရီးယားဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဂီရာပီတာဆန်ကဒီကနေ့ပြောကြားလိုက်ပါတယ်။မြို့တော်ဒမတ်စကတ်ကိုသိမ်းယူခဲ့ကြသူတွေအနေနဲ့ဆီးရီးယားလူအဖွဲ့အစည်းကိုကူစားပြုနိုင်တဲ့ယုံကြည်ရလောက်တဲ့အသွင်ကူးပြောင်းရေးအစီအစဉ်လိုအပ်ကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမှာသတင်းတောက်တွေရဲ့အမေကိုပီတာဆန်ကဖြေဆိုခဲ့တာပါ။ဒီအစီအစဉ်ကသာနိုင်ငံတကာပိတ်ဆို့ရေးယူမှုတွေရုပ်သိမ်းပေးရင်းနဲ့ဒုက္ခတွေပြန်လာရေးကိုဖော်ဆောင်နိုင်မှာဖြစ်ပြီးမအောင်မမြင်ဖြစ်ခဲ့ရင်ဆီးရီးယားမှာပဋိပက္ခအသစ်ထပ်ဖြစ်ဖို့အန္တရာယ်ရှိလာမယ်လို့လည်းသူကပြောပါတယ်။ဆီးရီးယားမှာအပြောင်းအလဲဖြစ်ဖို့ဆီးရီးယားပြည်သူတွေလက်ထက်မှာအခွင့်အရေးတွေရှိနေပြီးကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းရဲ့ပံ့ပိုးကူညီမှုတွေလိုအပ်ကြောင်းပီတာဆင်ကပြောပါတယ်။ဒီတော်တွင်ဆီးရီးယားပြည်သူတွေကိုညှဉ်းပန်းနှိပ်စက်မှုတွေမှာပါဝင်ပတ်သက်နေတဲ့အဖြုတ်ချခံဘာရှာအယ်အာဆာရဲ့အစိုးရအဖွဲ့ဝင်အကြီးတန်းအရာရှိတွေရဲ့အမည်စင်းကိုထုတ်ပြန်သွားမယ်လို့အဘူမိုဟာမက်အယ်ဂီလ်နီလိုဒူတီများတဲ့ဆီးရီးယားတပုံတပ်မှုအာမက်အက်ရှာရာဒီကနေ့ထုတ်ပြန်ပါတယ်ဆီးရီးယားဇွဲမှုတွေမှာပါဝင်ပတ်သက်နေတဲ့အကြီးတန်းစစ်တပ်လုံခြုံရေးအရာရှိတွေရဲ့အကြောင်းကိုသတင်းပေးပို့နိုင်ရင်စုငွေပေးမယ်လို့လည်းထုတ်ပြန်ထားပါတယ်